ငါရရဲ့နောက်ဆုံးပေါ့နောက်ဆုံးအတိုင်းငါရနေ့ရဲ့ဟောဆရာတော်ရလဲတနေ့လုံးပြန်မှန်းတဲ့အတွက်မတတ်နိုင်တော့ဖြစ်မင်းတို့ကတော့ဟိုမှာတရားပြရနေရတဲ့ငါဒီမှာနှစ်ချက်ခွဲလောက်ပြဟောတာအခုထပ်ဒီဟောရတော့မတတ်နိုင်တော့ဘူးဆရာတော်ဥစဉ်တို့နဲ့ဘုဟောနေရဟောတက္ကဒကမကြီးက၄-၅ရက်လောက်လာဝင်ဖူးလိုက်တရားဟောလိုက်နောက်ဒီတရားဖြုတ်တော့သွားပြီးတော့တခါသင်္ဃာကြီးကတ်လိုက်ဒီသင်္ဃာကြီးကတ်ပြရတာကိုတိုင်လိုက်တရားလေးဂျားထဲမှာဟောပြီးလိုက်ဆိုတော့အဲနားထဲမှာလေထွက်နေကြီးတဲ့မတက်နိုင်တော့မင်းမတက်လိုက်တော့ဘာဖြစ်လဲဆိုတော့ဒါကြောင့်မို့ဦးဇင်းတော့ဆရာတော်ရဲ့ဖူးချိန်ကိုဟောအချိန်အကတ်တနဲ့ထားရပေးတာစီဒါတရားအထုတ်တဲ့ယောဂီတွေအတွက်ဦးဇင်းတော့ကန့်တတ်ထားပေးတာပါဦးဇင်းတော့အတွက်မဟုတ်ဒါပဲမသိရင်တက္ကသကမရင်ကြတော့လေဒါဥစဉ်တို့ပြောကြတယ်ဆရာတော်ကအဖို့ခန့်ရင်းရတာနဲ့သူတို့ကအရှိအနေပြိပင်းနေဒီလိုလဲဒါဥစဉ်တို့အပြောခံတာပဲဥစဉ်တို့တွေအခုတရားပြတဲ့ဆရာကြီးတွေဒါပြောတယ်ဥစဉ်တို့အများဆုံးနောက်သိသွားလို့ရှိတော့လေမပြောတော့ပါဘူးမသိကြရင်တော့ပြောတာပဲဘာဖြစ်လဲဆိုတော့ဥစဉ်တို့လည်းမသိခင်တော့ကတော့ပြောမိကြပဲ။နောက်သိသွားတဲ့အခါကျတော့လည်းမပြောမိတော့ပါဘူး။အခုပြောတဲ့တက္ကရကမတွေကလည်းသူတို့တကယ်မသိသေးလို့သူတို့ကလည်းဖူးကျင်တာဟုတ်ဆရာတော်ကြီးရော။ဦးဇင်းတို့ကလည်းတယောက်နဲ့ယောက်ကိုဟောလို့ပြန်မှမှာတဲ့အဲတရားအထုတ်တဲ့ယောဂီတွေအကုန်လုံးဟောနှာစီခြင်းတရားစီသိစီခြင်းရစီခြင်းလို့ဦးဇင်းတို့ကအချိန်ကြီးကတ်တပြီးတော့ပြိတ်သွားပြီ။ဒါမှဆရာတော်ကြီးတို့ကြတော့အဲကြမ်းမှရင်ကောင်းရင်ကောင်းတယ်လို့ဒါအဟောနဲ့အဖူးခံပါလေ။အကြည်ညိုခံတယ်။ဒီအဖူးခံတယ်။ဒါအခုမှမဟုတ်ပါဘူး။ဆရာတော်ကြီးဟောတဲ့အထင်းမှလည်းပါပါတယ်။ဟောတဲ့ခုဆရာတော်ကြီးတခါတည်းပရိသတ်တွေလည်းများတာ哦။ပရိသတ်တွေများတဲ့အခါကျတော့ဆရာတော်ကြီးကိုဖူးဖို့ကမလွယ်ဘူးတတိတရားလည်းကိုးွယ်တယ်ဒါဆရာတော်ကြီးဟောတဲ့အထင်းမှလည်းသိမိလို့နာရပါတယ်အဲ့တော့ဆရာတော်ကြီးဖူးဖို့ကြတော့မလွယ်ဘူးမလွယ်တဲ့အခါကျတော့အဲ့လိုပေါ့ဒီစံချောင်းရှိရနေပြီးတော့တက္ကရာ၄-၅ရောက်စောင့်နေတယ်ဆရာတော်ကြီးကိုဒီမဖူးဖို့အဲဆရာတော်ကြီးအနားယူနေတယ်အဲ့ဒီအချိန်ကန့်တက်ကားပြီးတယ်အဲ့ဒီအချိန်ပြည့်လို့ရှိရင်ဆရာတော်ကြီးကိုဖူးရပါမယ်ဆိုပြီးတော့အဲ့ဒီဆရာတော်ကြီးရဲ့တည်င်းသုံးတဲ့ကျောင်းရှိမှာပေါ့ဆန်ကျောင်းရှိမှာတက္ကသုံး၄ယောက်ရှိရနေဆောက်စောင့်နေတဲ့အခါကျတော့ဒီဆရာတော်ကိုဖူးကျင်တဲ့တက္ကဒကမတွေကဟောဆရာတော်ဆန်ကျောင်းရဲ့မလမကန်အပင်အောက်မှာသွားပြီးတော့ထိုင်ဆောင်နေကြထိုင်ဆောင်နေတဲ့အခါကျတော့ဒီလိုပဲဆရာတော်ကြီးဖူးကျင်တဲ့တက္ကသိုလ်ကတည်းကလာလိုက်အရှိအဆောက်တဲ့တက္ကသိုလ်ကအချိန်မကျသေးလို့ပြေးမဖူးလိုက်အဲ့လိုတော့ဖြစ်နေတဲ့အခါကျတော့တက္ကရကမတွေကဖူးကျင်တော့ဆရာတော်ကြီးစောင့်နေဆရာတော်ကြီးကတော့အခန်းထဲကနေကြားနေရတာပေါ့ကြားနေရတဲ့အခါကျတော့ဆရာတော်ကြီးကဟိုးအနောက်ကရွမောက်ဖွင့်ပြီးတော့သွားတရားသွားထိုင်ဟောတယ်အရှိအဆောက်တဲ့လူတွေကမသိဘူးတက္ကသိုလ်ကအဲဆရာတော်ကြီးအနားယူနေတယ်အဲပြန်မှန်းလို့နောက်တော့ဆရာတော်ကြီးထွက်တဲ့ခါကျရင်အချိန်ကျရင်ဖူးရမယ်ဆိုတော့သူတို့ကဂျုံလည်းမသိသေးဘူးလက်တော့မဟုတ်ဘူးသူတို့ညီမလာတော့ဖူးပါပဲတန်းသွားတော့တန်းသွားတဲ့ခါကျတော့ဟိုတကားဖွင့်ကြည့်တဲ့ခါကျတော့ဆရာတော်ကြီးကမရှိဘူးဖူးမှာတကားတကားမတွေကိုအပင်အောက်မှာတရားသွားထိုင်တော့ဟောပေးနေအဲ့တော့ဆရာတော်ကြီးကပြောတယ်လေအဲမင်းတို့တွေးတွေးတဲ့အချိန်မှာငါတွေးရရင်ကျွတ်တကျွတ်ထိုက်တဲ့တတ္တဝါတွေကဘယ်လိုလှုပ်ကြွတော့မလဲ။အခုလည်းဆရာတော်ကြီးလည်းကျမ်းမာရေးကောင်းရင်ဒီအတိုင်းပါပဲ။ဒီတတ္တဝါတွေအဲကျွတ်တဲ့ကျွတ်ထိုက်တဲ့တတ္တဝါတွေကျွတ်ဖို့ကိုဒီခန္ဓာကိုမငဲ့ပဲနဲ့ဟောပြပြောပြပါတယ်။ဒါဥစဉ်တော့ကတော့အနိကနေရတဲ့အခါကျတော့အတိဆုံးပေါ့။ဥစဉ်တော့တက်ပြီးတော့ဟောတာနဲ့ဆရာတော်ကြီးရဲ့တလုံးတစ်ပါးတော့ဟောတာနဲ့မတူပါဘူး။ဆရာတော်ကြီးကြတော့ဉာဏ်ကြီးကြီးတယ်တရားဝမျိုးမျိုးချက်ပြီးတော့ဟောလို့ရတယ်ဥစဉ်တို့ကြတော့ ဥစဉ်တို့အသိလေးနဲ့ဥစဉ်တို့ကျင့်လို့ရတာကလေးတွေနဲ့ယောဂီတွေကိုပြန်ပြီးတော့ဟောပေးရအဲ့လိုဟောတဲ့အခါကျတော့လေတရားကျင့်တဲ့ယောဂီတွေကလည်းဥစဉ်တို့ဟောတဲ့ပြောတဲ့အပေါ်မှာတိုက်ဆိုင်သွားတဲ့ယောဂီကြတော့လေဒါလွတ်သွားတာပဲမတိုက်ဆိုင်တဲ့ယောဂီကြတော့လေဘလောက်ပဲဟောမလွတ်ဘူးဟောဒီယောဂီကိုလွတ်စေခြင်းလို့အဲဥစဉ်တို့ကဘေးနားနေသွားပြီးတော့မှတ်တည့်ရပြောနေအဲဥစဉ်တို့ပြောတဲ့သူကမလွတ်ဘူးဟိုအနောက်ဝထိုင်တဲ့ယောဂီကလွတ်သွားတယ်သူကတခါတလေကြတော့လေဒီယောဂီကိုပြောခြင်းနဲ့ပြင်ပေးခြင်းနဲ့ပေါ့ပြင်ပေးခြင်းနဲ့အခါကျတော့ဥစဉ်တို့ကပြင်ပေးခြင်းနိုင်ပြင်ပေးလို့မရပြန်ဘူးယောဂီရဲ့အခြေအနေကိုကြည့်ရအဲပြောလို့ရတဲ့ယောဂီကြတော့ပြောပေးရပြောလို့မရတဲ့ယောဂီကြတော့မပြောအောင်သူကဒီယောဂီတရားကိုပြောမယ်ဆိုလို့ရှိရင်ထိုက်ရိုက်ပြောသွားလို့ရတဲ့ယောဂီရှိတယ်ဒါတိုင်းထိုက်ရိုက်ဟောပြောလို့မရတဲ့ယောဂီရှိတယ်ကြည့်ရသေးတယ်ဥစဉ်တို့ကဥစဉ်တို့ကထိုက်ရိုက်ပြောလိုက်လို့ရှိရင်သူကသူချုပ်နေတဲ့ဥစ္စာလေးကဟောနေဥစဉ်တို့ပြောလိုက်တဲ့အတန်ကြတော့လွတ်သွားအဲလွတ်သွားတော့ဒုက္ခရောက်ရဲ့အဲ့တော့သူချုပ်နေတဲ့နေရာလွတ်နေတဲ့နေရာလေးလည်းဟိုမပြတ်စီသွားအောင်အဲ့ဒီအတိုင်းလေးလည်းဖြစ်အောင်ဥစဉ်တို့ကပြပေးရဒါကြတော့သူ့ကိုဟိုမပြပေးအောင်အဲဘိနာထိုင်နေတဲ့ယောဂီတယောက်ကိုပြောသလိုရှောက်ပြီးတော့ပြေးပတ်ပြီးတော့ပြောပေးရအဲ့လိုပြောပေးလိုက်တော့အဲ့ဒီချုပ်နေတဲ့ယောဂီကတာလေးအတိတ်လေးပေါ်လာပြီးတော့သူချုပ်တာလေးကိုပြန်ပြီးတော့တတိထားမိသွားတယ်သူချုပ်ကြောင်းလေးကိုပြန်မြင်သွားတယ်ဒါသူ့ထိုက်ရိုက်ခေါ်လိုက်ပြတ်သွားအဲ့ဒီဥစ္စာအတက်လို့လဲဥစဉ်တို့ပြရပါတယ်အဲတချို့ဝေဒနာတွေတက်တက်တဲ့အခါကျတော့ဘဝင်မှာတက်ထင်းပြီးတော့နေရတယ်အဲ့ဘဝင်မှာတက်ထင်းပြီးတော့နေရတဲ့အခါကျတော့ဥစဉ်တို့ကလွတ်စေခြင်းလို့အဲ့ဘဝင်မှာတက်ကတ်ရတာလေးကိုသွားပြီးတော့ဖြေချခိုင်းတယ်လျှော့ချခိုင်းတယ်အဲ့လိုဖြေချလျှော့ချခိုင်းတဲ့အခါကျတော့တရားအထုတ်တဲ့ယောဂီကအဲ့ဘဝင်ဖြေချလျှော့ချရမှာကိုမဖြေတတ်ဘူးမလျှော့ချတတ်ဘူးအဲ့တော့မဖြေချတတ်မလျှော့ချတတ်တော့ဥစဉ်တို့ကသွားပြောတဲ့အခါကျတော့သူကတော့ဒီဥစဉ်တို့ပြောသလိုပေါ့ဘဝင်ဖြေဆိုတော့မဖြေတတ်ဖြေတတ်နဲ့ဖြေတယ်ဒါမဲ့ဘဝဝင်မကြဘူးဘဝဝင်မကြတဲ့အခါကျတော့အတွင်းထဲမှာဘယ်လိုဖြစ်လဲဆိုတော့တရားကျင့်တဲ့ယောဂီကဟောငါဘာငါနေတာဟုတ်ရတဲ့နဲ့သူလာမှပဲဒုက္ခပိုရောက်တော့တယ်။ဒါပြေသူကသူ့ဘာသူနေတော့တကယ်ခံတော့ခံရတယ်။အဲ့လောက်မခံရအောင်။သူစင်းတော့သွားပြောလိုက်တော့သူကမလုပ်တတ်တော့ဘဝဝင်လျှော့ပါဆိုမှမလျှော့တတ်တော့ဘဝဝင်ပိုပြီးတတ်တော့ဒုက္ခပိုရောက်သွားတော့အတွင်းထဲမှာဒေါသတွေထွက်ပြီးတော့ငါဘာငါနေတာဟုတ်ရသားနဲ့သူလာပြောမှငါဘာဒုက္ခပိုရောက်ရတယ်အဲ့ဒါလိုလဲရှိပါတယ်ရှိတယ်ဆိုတာကယောဂီတွေဖြစ်တာအခုမှဖြစ်တာဥစဉ်တော့အရင်ဖြစ်ခဲ့တာဟုတ်ဥစဉ်တော့ဘဝင်တွေမလျှော့တတ်မလျှော့တတ်တဲ့အခါကျတော့ဒီလျှော့ပိုင်းတဲ့လူဒေါသတွေထွက်ငါဘာငါနေတာဟုတ်ရသားနဲ့ခံတော့ခံရတယ်သူလာပြောမှဒုက္ခတွေပိုရောက်ရတယ်ပိုပြီးတော့ဒီဖြစ်ကြတယ်ဆိုပြီးတော့ဒေါသတွေထွက်ခဲ့တာဟုတ်ထွက်ခဲ့တဲ့အခါကျတော့အခုဦးဇင်းတို့ပြတဲ့အခါကျတော့လေတချို့လျှော့တတ်တဲ့ယောဂီတွေပါတယ်မလျှော့တတ်တဲ့ယောဂီတွေပါတယ်လျှော့တတ်တဲ့ယောဂီကြတော့ဦးဇင်းတို့ပြောလိုက်တာနဲ့ပုံဝင်ဖြည်းဖြည်းချင်းလျှော့ချတယ်အဲ့လိုလျှော့ချသွားတဲ့အခါကျတော့လျှော့ရင်းလျှော့ရင်းလျှော့ရင်းနဲ့ပုံဝင်လည်းကြားလည်းကြားတော့လွတ်တော့အဲ့ပုံဝင်မကြားရင်တော့မလွတ်ပါဘူးဝေဒနာအခုမိမိတို့ဦးဇင်းပြောတဲ့အခါကျတော့အခုအပလင်ဘွားဟောပြနေတဲ့အခါကျတော့အကောလုံးဘုံဝင်နေကြချတယ်မလို့တော်တော်ကြပြီလေအဲ့ဒါဦးဇင်းတော့ချတယ်ဆိုတာဝေဒနာတွေတက်မှစိုးရင်ပြီးတော့ဝေဒနာတွေကြောက်ပြီးတော့ပြိကံယူပြီးွားတဲ့အခါကျတော့ဝေဒနာကြောက်ပြီးတော့ဒီစိတ်ကကြောက်ကြောက်နဲ့တက်ကတ်ထားတယ်အဲ့တက်ကတ်ထားတာဦးဇင်းတော့ပြန်ချခိုင်းရအခုနေရာအကောလုံးကြပြီလေချတယ်မလို့သူ့ဘက်သူငကိုတွေကကြပြီလားကိုဦးဇင်းတော့တရားနာရင်းနဲ့ပြန်ပြီးတော့တတိမထာမိကြတဲ့အတွက်မသိကြတာဒါဦးဇင်းတို့လည်းဒီတရားတွေအထုတ်လာတော့မှတိခဲ့ရတာဟုတ်တိခဲ့ရတဲ့အတိုင်းကိုဦးဇင်းတို့ပြန်ပြီးတော့ပြောပြဟောပြတယ်ပြောပြဟောပြတဲ့အခါကျတော့ဒီတရားတွေကျင့်တဲ့အပေါ်မှာတိလာတဲ့အခါကျတော့လေကိုမသိဘူးတာတွေတိရက ကိုမဖြစ်ဘူးတာတွေဖြစ်ရကိုမမြင်ဘူးတာတွေမြင်ရတော့လေဟောဘယ်လိုလဲဆိုတော့ဒီတရားတွေကိုအထူးဆန်းလဲဖြစ်တယ်အဲ့လဲအောင်းအောင်းမိတယ်အဲ့ဒါလို့ဖြစ်တယ်ဥစဉ်တော့ဒီတရားတွေကထိုင်တော့ထိုင်တာပေါ့ထိုင်တဲ့ဒီသမာဓိအားတွေကလေဥစဉ်တော့တွားရင်လာရင်လုံရင်ကြိုင်ရင်ရှားရင်တောင်းရင်တစ်ချက်တစ်ချက်တဘောပောက်ပြီးတော့လွတ်လွတ်သွားတယ်ဒါကြောင့်မို့တတိတာမြဲပလိုက်စေတတိမြဲလို့ရှိရင်ဒီတရားတွေကအကိုကားရှိရင်ယထာရှိရင်နဲ့လေဒါသဘောပေါက်ပြီးတော့လွတ်တာပဲဥစ္စေတို့လည်းခက်ကြီးတွေသွားလာတဲ့အခါကျတော့ဒီကားရှိရင်နဲ့ဖြစ်ခဲ့တာတွေဒီယထာရှိရင်နဲ့သဘောပေါက်ခဲ့တာတွေဆုံးခံရင်နဲ့သဘောပေါက်ခဲ့တာတွေဥစ္စေတို့မှလည်းဖြစ်ခဲ့ရပါတယ်အဲ့တော့ရန်ကုန်ကနေပြီးတော့ဒီပြည်ကနေပြီးတော့ဥစ္စေတို့ရန်ကုန်သွားရန်ကုန်သွားတဲ့အခါကျတော့ဒီလိုပဲကားစီးသွားတာပေါ့ကားစီးသွားတဲ့အခါကျတော့အရှိမဒီဇက်ကားတွေကဖွင့်လာတယ်ဇက်ကားတွေကဖွင့်လာတဲ့အခါကျတော့ဒါကားစီးတိုင်းလည်းကြည့်ကြပါပဲမိမိတို့လည်းကြည့်တာပဲယောဂီတွေလည်းဦးဇင်းတို့လည်းကြည့်တာပဲဘာဖြစ်လဲဆိုတော့ကိုယ်ရှိတတ်တဲ့မှာဖွင့်လာတာ哦ဖွင့်လာတော့ဇက်ကားတွေကြည့်အဲ့ဇက်ကားကြည့်ရင်ကြည့်ရင်လည်းအဲ့ဒီဟိုတီဗီဖန်သားပြင်ပေါ်မှာပေါ်တဲ့ပုံတွေကဟိုတီဗီဖန်သားပြင်ပေါ်မှာမဟုတ်ပဲနဲ့ဒီဥစဉ်ရဲ့မျက်စိတွေကိုရောက်လေတီဗီတွေရောအဲ့တီဗီတွေကဒီတရုတ်ဆောင်နေတဲ့ဒီတရုတ်ဆောင်တွေရောမျက်စိတွေရောက်ရောက်တော့ပြုံးနေဟုတ်ပါဘူးဒီတီဗီတွေရုပ်ပြဟိုအရှိပါပဲအခုတော့အရှိမှမဟုတ်ဘူးကိုမျက်စိထဲမှာဖြစ်မျက်စိထဲမှာဖြစ်နေတဲ့အခါကျတော့ကြုံလဲတော့ဘာဖြစ်လို့ဖြစ်မှမသိဘူးပေါ့သူကခန္ဓာကတတိကပ်ပြီးတော့ထားရတာ哦တတိထားရတဲ့အခါကျတော့အရှိမမြင်နေတဲ့ဒီတီဗီတွေဒီစက်ကားတွေကသူစင်းတို့ရဲ့ဟိုတဏိကဆရာတော်ကြီးပြောရတဲ့အရှိအကြည့်ပေါ်မှာမြင်နေရတာ哦မြင်နေတဲ့အခါကျတော့သူစင်းတို့ကခန္ဓာဘက်ကိုတတိမဥညာမဥတော့မသိရတာဖြစ်အာယုံကအရှိအရှိန်လွန်နေတာ哦အာယုံကအရှိအရှိန်လွန်နေတဲ့အခါကျတော့ဒီမြင်နေရတာဒီဟိုတီဗီထဲမှာမြင်နေရတယ်တီဗီထဲမှာရှိနေတယ်ဦးဇင်းတို့ကအာယုံကအပြင်အရှိန်လွန်တော့ထင်းနေရအခုတော့မဟုတ်တော့အဲ့တီဗီရဲ့အဲ့ဒီစက်ကားတွေကမျက်စိထဲကိုရောက်မျက်စိထဲကိုရောက်နေတဲ့အခါကျတော့ဂျုံလေးဘာဖြစ်တာလဲကိုယ့်ကိုယ်လေးဘယ်လိုဖြစ်လို့ဖြစ်သွားမှမသိတော့တော့အသားလေးတတိထားပြီးတော့ပြန်ပြီးတော့နေလိုက်တော့မှဘယ်ဟုတ်မလဲ။ဟိုအရှိကိုအရှိန်လုံးတဲ့အာယောကဒီတရားခန္ဓာဘက်ကိုပြန်လှည့်ပေးလိုက်မသိပါဘူးဥစဉ်တော့။တော့တတိထားထားရင်တော့မှပြန်သိလာတယ်။ဩငါရဲ့အရှိကိုအရှိန်လုံးနေတဲ့အာယောကိုခန္ဓာဘက်ကိုညာပြန်လှည့်ပေးလိုက်တော့ဟိုအရှိကမဟုတ်တော့ကိုယ့်ရဲ့မျက်စိအကြည့်ထဲမှာအကုန်ရောက်အရှိမှာထိုင်နေတဲ့ကာစီဝိထိုင်နေတဲ့သူတွေလည်းကိုယ့်မျက်စိအကြည့်ထဲမှာအကုန်ရောက်အခုလည်းဟိုတရားကျင့်နေတဲ့ယောဂီတွေပေါ့တရားထိုင်နေတဲ့ယောဂီတွေအဲ့ဒီယောဂီတွေရဲ့အခုထိုင်နေတဲ့ယောဂီတွေရဲ့ဒီအရိတ်တွေကပုံတွေကကိုယ့်စရဲ့မျက်စိအကြည့်ထဲမှာအကုန်ရောက်အခုလည်းဟိုအရှိကိုချိန်ကြရမလို့ပါဘူးဘာဖြစ်လဲဆိုတော့အရှိကိုချိန်တဲ့အောက်စားကမြင်နေရတာဒီအမှန်မဟုတ်အမှားတွေအရှိကိုအရှိန်လုံးနေတယ်ကိုယ့်ရဲ့မျက်စိအကြည့်ပေါ်မှာမြင်နေရတဲ့အောက်စားကြတော့ဘာမှအာယုံလည်းပြုတ်ကြရမလို့အားလည်းစိုက်ကြရမလို့အဲ့တော့ဦးဇင်းတို့ပလင်မော်တက်ပလင်မော်တက်ပြီးတော့အရှိတက်တဲ့အာယုံချတာအာယုံချတာရဲ့ပြင်မဲ့လို့ယောဂီတွေအခု200လောက်တရားအထုတ်200လောက်အထုတ်တဲ့ယောဂီတွေအောက်မှာထိုင်နေတဲ့ယောဂီတွေရဲ့ပုံတွေကြီးဦးဇင်းတို့ရဲ့ဒီမျက်စိဒီအကြည့်ထဲမှာအကုန်ရောက်ဥစဉ်တို့ဓာတ်ပုံရိုက်သလိုပေါ့ဓာတ်ပုံရိုက်တဲ့အခါကျတော့ဓာတ်ပုံရဲ့အဝင်းဝိုင်းထဲမှာဓာတ်ပုံရိုက်နေတဲ့လူတွေအကုန်လုံးရောက်နေသလိုဥစဉ်တို့ရဲ့မျက်စိအကြည့်ထဲမှာယောဂီတွေရဲ့ပုံတွေကအကုန်ရောက်ရောက်နေတဲ့အခါကျတော့ဥစဉ်တို့ဒီကနေတရားတွေဟောတရားတွေပြောနေတရားပြောတဲ့အခါကျတော့ဟောအနောက်ကယောဂီတွေတရားနာတာကြာတော့အောက်ကထုံလာကျင်လာတဲ့အခါကျတော့ခြေတောက်လေးတွေပြင်လိုက်တာလေးတွေ ခြေတော်လေးတွေအသားလေးရွှေ့လိုက်တာလေးတွေသူစင်းတို့ကြည့်ရမလို့ပါဘူးဒီမှာအရင်မှလေသူ့ဘာသူအသားလေးလှုပ်ယောဂီတွေလှုပ်ရှားနေတာကိုလှုပ်ရှားနေတဲ့အခါကျတော့မျက်စိအကြည့်ထဲမှာအသားလေးလှုပ်ရှားနေတယ်အဲလှုပ်ရှားနေတာကိုအာယုံသွားပြီးတော့ပြုတ်လိုက်လို့ရှိရင်ဒီကိုဒီမှာတမာရင်းနဲ့တည်ပြီးတော့အာယုံသိမ်းထားတဲ့အခါကျတော့ဂျုံလေးမူးတယ်လို့ဖြစ်သွားတယ်ကိုယ့်ဘာကိုခြားထားတယ်သူ့ဘာသူဖြစ်တဲ့အတိုင်းခြားထားလိုက်မဖြစ်ဘူး။ဒါကြောင့်မို့ဦးဇင်းတို့ဒီတရားဟောတယ်ပေါ့။ဟောတဲ့အခါကျတော့အတန်မီသွားတယ်။အတန်တတန်ကြားလိုက်ရပြီဆိုရင်အာယုံကလစ်ကနေဆိုထွက်သွား။ထွက်သွားလို့ရှိရင်ဒီမှာဘာမှမရှိဟောလို့မရတော့။ဒါဥစဉ်ဟိုမုံရွာမှာတော့ဖြစ်ခဲ့တယ်။ဦးဇင်းကတရားဟောနေရပြန်လည်မုံ။ဒါကတရားကတက်လာပြီးတော့ဟိုမိခလုတ်ကိုမိန့်ချသွားတော့မင်းလည်းချလည်းချသွားတော့ဒီဟောတဲ့အတန်ပြန်မကြရတော့ပျောက်သွား။ဘာဟောလို့ဟောမှမသိတော့အစတော့ကတော့ဟောနေတာကြတော့သူ့အတူဟောရင်းနဲ့ဦးဇင်းတို့ကိုချင်းလို့သိကြတဲ့တရားတွေကထွက်နေတယ်။ထွက်တဲ့ဥစ္စာဦးဇင်းတို့ဟောပြီးရဲ့ဟောစာကြက်တဲ့သူတွေလိုပေါ့စာကြက်တယ်စာတမျက်နှာကုံဝိုင်းရင်နောက်တမျက်နှာလိုင်းတော့ဖတ်စာတမျက်နှာကုံဝိုင်းရင်နောက်တမျက်နှာလိုင်းတော့ဖတ်သွားဒါတိုက်နဲ့စာအုပ်လည်းပိတ်လည်းပိတ်လိုက်ရောဟိုအထက်အစာတွေမသိဘဲနဲ့ဖတ်လို့မရသလိုအဲဦးဇင်းတို့လည်းဟောနေတဲ့အချိန်ကတော့ဒီကိုကျင့်လို့ထွက်လာတဲ့တရားတွေကိုဦးဇင်းတို့ကထိုင်ပြောပြနေရတယ်မပင်မပါဘူးအဲဒါကြောင့်မို့မိခလုတ်ပိတ်လိုက်တဲ့အခါကျတော့ဦးဇင်းဟောရင်းနဲ့ဒီမိခလုတ်ပိတ်လိုက်တဲ့အခါကျတော့ဟောတဲ့ဥစ္စာတွေအကုန်ပျောက်သွားပျောက်သွားတဲ့အခါကျတော့အရှိအဆက်ဟောလို့မရတော့ဆက်ဟောလို့မရတဲ့အခါကျတော့အော်မိခလုတ်ပြန်ဖွင့်လို့မိလဲလာလဲလာရောဟမ်ပြိကံတန်းပေးပလိုက်ရောဆက်ဟောလို့ဟောစရာမရှိတော့ဘူးဘုံလဲအစပြောက်ဝိုင်းဘယ်ကနေပြန်ကောက်လို့ကောက်ရမှာမသိတော့ဘူးပြင်ဆက်ကောက်စရာမရှိတော့အဲ့ဒါလို့ဖြစ်သွားရဒါကြောင့်မို့ဦးဇင်းတို့မပြောနဲ့ဆရာတော်ကြီးဆိုတော့ပို့ဆိုးတာပေါ့ဆရာတော်ကြီးဟောနေရနော်အဲဖုံးတန်ကြားဝိုင်းအကုန်ပြောက်သွားသူ့ဉာဏ်ထဲမှာပေါ်တဲ့တရားတွေအကုန်ပြောက်ပြီးတော့အစရှာမရတော့လုံးဝတို့ထိုင်ပြီးတော့ရက်သွားဒါပြတ်သွားတဲ့အတွက်အဲ့ဒါကြောင့်မို့ဆရာတော်ကြီးဟောလို့ရှိရင်အဲဖုံးနေပိတ်ထားခိုင်းတယ်အရှိမဖြတ်သွားဖြတ်လာမလုပ်ခိုင်းဖြတ်သွားဖြတ်လာလုပ်လို့ရှိရင်အဲ့ဒီဖြတ်သွားတဲ့လူရိတ်ကတခါတည်းအာယုံထဲမှာနှောက်ပြီးတော့ပြေထွက်သွားကြတော့အဲ့ဒါကြောင့်မို့အရှိမဖြတ်သွားဖြတ်လာလည်းမလုပ်ခိုင်းဘူးတယ်လီဖုန်းနေလည်းပိတ်ထားခိုင်းတယ်အဲတချို့ကြတော့ဒီမသိတဲ့ယောဂီတွေကြတော့လေဟောဖုံးတယ်မပိတ်မီဘူးပေါ့သိတဲ့ယောဂီတွေကြတော့ဦးဇင်းတို့ကြောင်းရောက်ဘူးတယ်တရားအားထုတ်ဘူးတဲ့ယောဂီကြတော့ဆရာတော်အကြောင်းကိုသိဟောဆရာတော်ကြီးတရားဟောလို့ရှိရင်ဘာသာမှဟောကြားလို့မရဘူးကြားလိုက်လို့ရှိရင်ဟောတာတွေပျောက်သွားတဲ့အတွက်တိတ်တိတ်လေးအတန်လေးတွေမမီအောင်ပေါ့ဖုံးတယ်တွေမမီအောင်အောက်မှာနှာပြီးတော့နေရအဲ့တော့မှဆရာတော်ကြီးကသူညာထဲမှာပေါ်လာတဲ့တရားတွေကိုဟောသွားပြီးရအခုဦးဇင်းတို့ဟောတဲ့အခါကျတော့လေဦးဇင်းတို့ဒီတရားတွေကျင့်နေတဲ့အခါကျတော့ဩဆရာတော်ကြီးကဒါကြောင့်မို့အတန်နေဟိုမိမာကိုအတန်နေမထွက်အောင်တတိပေးတယ်ဆိုတာဦးဇင်းတို့လည်းဒီဘက်ရောက်လာတော့မှတဖြည်းဖြည်းနဲ့ပို့သိလာရအဲ့တော့ပို့သိလာတဲ့အခါကျတော့ကိုယ်ခန္ဓာထဲမှာရှိတဲ့တရားတွေကိုတဖြည်းဖြည်းသိလာတယ်သိလာတဲ့အခါကျတော့ဒီတရားကျင့်လို့သိတဲ့အတရားတစ်မျိုးဒီတရားအကျင့်မကျင့်ခင်တော့ကသိတဲ့အတရားတစ်မျိုးအသိချင်းနေမတူပုံကိုသဘောပေါက်လာဦးဇင်းတို့အဲ့လိုသဘောပေါက်လာတဲ့အခါကျတော့အဲဆရာတော်တွေဟောတဲ့ဥပမာလေးတွေဒီသာဒကလေးတွေအတားလေးတွေဟောတဲ့အခါကျတော့တဖြည်းဖြည်းနာတတနာလေးတွေပြလာတယ်တရားနာတက်လာတယ်အဲ့လိုနာတက်လာတဲ့အခါကျတော့ယောဂီတွေကိုတဆင့်ပြန်ပြီးတော့ဟောသွားပြောသွားပြရတာကိုဦးဇင်းတို့ပြောတဲ့ဟောတဲ့ဥစ္စာလည်းဆရာတော်ကြီးဟောပြီးသားတရားတွေကိုဆရာတော်ကြီးကသူ့ဉာဏ်နဲ့သူသဘောပေါက်တယ်ဦးဇင်းတို့ကလည်းဦးဇင်းတို့ဉာဏ်နဲ့သဘောပေါက်တယ်လို့ပြန်ပြီးတော့တဆင့်ဟောပြရကိုယ်သဘောပေါက်တာနဲ့ကိုယ်လွတ်ကြတယ်ဦးဇင်းတို့သဘောပေါက်တယ်လို့ယောဂီတွေမပေါက်ပါဘူး။ဆရာတော်ကြီးသဘောပေါက်တယ်လို့ ဥစဉ်တော့မပါဘူးဥစဉ်တော့ဟောတဲ့တရားကိုအဝတ္တကဒကမတွေကကိုညာနဲ့ပေါ့အောင်နာယူရအဲ့တော့မှကိုလွတ်ကြောင်းရကိုညာနဲ့ကိုပေါ့မှလွတ်ကြောင်းရတယ်ဥစဉ်တော့လွတ်တယ်လို့ယောဂီတွေမလွတ်ဘူးကိုနေကိုဟာနဲ့လွတ်ကြတာတရားအတ္တမှအမှန်အဲ့တော့ဘာကိုဆရာတော်ရဟောလဲဆိုတော့ဒီအထက်ပေါ့အထက်အညာမှာသမ်းမင်းတွေပေါ်တာ哦အဲသမ်းမင်းတွေပေါ်တဲ့အခါကျတော့အဲ့ဒီအညာမှာသမ်းမင်းတွေတက်ပြီးတော့အတ္တမွေးဝမ်းကြောင်းအလုံးနဲ့လောက်ကန်စားတောက်နေကြတဲ့သူတွေကညားတယ်အထက်အညာမှာအဲ့ဒီအထဲမှာအဲ့သမ်းမင်းတက်တဲ့အထဲမှာမောင်ပန်နိဆိုတဲ့သူတယောက်ကလည်းပါတယ်အဲ့လိုပါတဲ့အခါကျတော့ဒီမောင်ပန်နိကနေ့တိုင်းပေါ့ဒီထမ်းမင်းပေါ်တက်ပြီးတော့ထိုင်ရည်တွေခံထိုင်ရည်တွေအပေါ်မှာတက်ယူပြီးတော့အောက်ကိုပြချချပြီးတဲ့အခါကျတော့အဲ့ထိုင်ရည်တွေကိုရောင်းစားရောင်းပြီးတော့ရတဲ့ဒီပတ်စံနဲ့မိသားစုတွေတခါတည်းစားတော့ရတာပေါ့အဲ့လိုစားတော့ရတဲ့အခါကျတော့အဲ့ဒီမောင်ပန်နေ့ရအဲ့လိုထမ်းမင်းပေါ်မှာထိုင်ရည်ရည်တွေပေါ့တက်ပြီးတော့ယူရင်းနဲ့တနေ့တော့အခါကျတော့ထမ်းမင်းပေါ်ကနေပြီးတော့အောက်ကိုပြုတ်ကြအောက်ကိုပြုတ်ကြတဲ့အခါကျတော့ဘေးကထန်တတ်သမားတွေကအတင်းပြေးလာတာပေါ့ဟောမောက်ပန်နေ့တယောက်တော့ထမ်းမင်းပေါ်ကနေအောက်ကိုပြုတ်ကြသွားပြီတင်းနဲ့တင်းသွားပြီလားကျုံမြန်ကျိုးသွားသလားလာပြီးတော့ကြည့်အဲ့လိုကြည့်တဲ့အခါကျတော့အတင်းဘေးကထန်တတ်သမားတွေရောက်လာတဲ့အခါကျတော့အတင်းထန်တတ်သမားမောက်ပန်နေ့ကတခါတည်းအတင်းထရပြီးတော့ဒီပစိုးပြင်ဝဲကျင့်ဝဲပြီးတော့ဘာမှမဖြစ်ပဲနဲ့ဘာမှမဖြစ်ပဲနဲ့အကောင်းတိုင်းဖြစ်အဲ့လိုဖြစ်နေတဲ့အခါကျတော့ဒိနာထန်တသမားတွေကအော်နေထမ်းမင်းတလောက်အမြင့်ကြီးပေါ်ကြတာတည်လည်းမတည်ဘာမှလည်းကြိုးချင်းပဲ့ချင်းလည်းမရှိဘူးအဲ့တော့မောင်ပန်နေ့ကိုမေးတယ်အဲမောင်ပန်နေ့နင်ဘာဖြစ်သွားသေးလဲထမ်းမင်းပေါ်ကြတာအဲကျွန်တော်ဘာမှမဖြစ်ဘူးဘာမှမဖြစ်လို့အခုလို့ဒါအကောင်းတိုင်းရှိနေတာပေါ့ပြောတာပေါ့မောင်ပန်နေ့ရဲ့အဲ့လိုပြောတဲ့အခါကျတော့ဩဘေးကလူတွေရလဲအေးဟုတ်မှာပေါ့သူတေခံမရောက်တတ်မပြောက်ချမ်းမဲ့အမြင့်ကြီးကြတာတော့ဘာမှမဖြစ်ဘူးဒါပေမဲ့လို့မောင်ပန်နေ့ရလဲသူ့ကိုသူမသိဘူးဘာကိုမသိတာလဲဆိုတော့ချမ်းမဲ့ပေါ်ပြုတ်ကြတဲ့အခါကျတော့ကြလိုက်တဲ့မောင်ပန်နေ့ရအသက်မရှိတော့အသက်မရှိဘဲနဲ့ဘာဖြစ်လို့ဒီလိုကောင်းဝါတာလဲဆိုတော့ချမ်းမဲ့ပေါ်လဲကြလဲကြအောင်သူကအသက်လည်းထွက်လည်းထွက်သွားရောဒီလောကလိုပြောလို့ရှိရင်တော့ဖုတ်ဝဝင်သွားတာဟုတ်ဖုတ်ဝဝတော့ဖုတ်တတ်နဲ့နေနေတယ်အဲဖုတ်တတ်နဲ့နေနေတဲ့အခါကျတော့သူ့သူဖုတ်တတ်နဲ့နေလို့နေမှမသိဘူးမောင်ပန်ကြီးကလည်းမသိဘူးအဲဘေးကလူတရားလည်းတရားဝမသိဘူးမောင်ပန်ကြီးဖုတ်ဝင်သွားတဲ့ဆိုတာဘယ်သူမှမသိမောင်ပန်ကြီးကလည်းသူ့သူမသိဘူးအဲ့ဒါလို့နဲ့နေတာပေါ့အဲ့ဒါလို့နဲ့နေရင်နေရင်နေရင်နဲ့ဟိုအိမ်နောင်လေးကြအဲ့လိုအိမ်နောင်လေးကြရတဲ့အခါကျတော့တဖြည်းဖြည်းနဲ့ဟိုတနေ့နှစ်နှစ်လောက်ကြာတော့ခလေးတယောက်ရအဲနောက်နှစ်နှစ်လောက်နေတော့ခလေးတယောက်ရအဲ့ဒီမောင်ပန်နေ့ရအဲ့ဖုတ်တဲ့နဲ့အိမ်နောင်ကြာပြီးတော့နေလိုက်တာခလေး၃ယောက်ရအဲ့ခလေး၃ယောက်ရတဲ့အထိအဲသူကလည်းဒီထမ်းမင်းပေါ်တက်ပြီးတော့ဒီထမ်းရည်တွေခံထမ်းရည်တွေရောင်းပြီးတော့မိသားစုတွေဒီလိုပဲလောက်ကင်စားတောက်နေကြအဲ့ဒါလိုနေ့တိုင်းလောက်ကင်စားတောက်နေတဲ့ဒီအချိန်မှာအဲ့ဒီမောင်ပန်နီးတို့နေတဲ့နေရရွာကိုပေါ့မောင်ပန်နီးတို့နေတဲ့ရွာကိုဟိုဝိဇ္ဇာရှိအရက်တယောက်ကရောက်ဝိဇ္ဇာရှိအရက်တယောက်ရောက်လာတဲ့အခါကျတော့ဒီနှစ်တရားကြားတဲ့အခါကျတော့ဒီမောင်ပန်နီးရဲ့သားတွေကလည်းအဲအရွယ်ရောက်လာပြီဟော73နဲ့74နဲ့အရွယ်ကြီးရောက်တော့အလုတ်တွေအလုတ်တက်အဲ့ဒီအလုတ်တွေအလုတ်တက်တဲ့အခါကျတော့ဒီမောင်ပန်နေ့ရဲ့သား3ယောက်ကအိမ်ပေါ်မှာအိမ်ခေါင်းမိုးပေါ်တက်ပြီးတော့အိမ်မိုးနေအိမ်မိုးနေတာကိုဝိဇ္ဇာရှိအရတွေ့ရောတွေ့သွားတဲ့အခါကျတော့သူကမြင်လိုက်တဲ့ကလူမဟုတ်မှန်းသိတယ်ဩဖုတ်ဝင်ပြီးတော့နေနေကြတာကိုဖုတ်တတ်တယ်အဲ့ဒါလို့သိကြတဲ့အခါကျတော့ဝိဇ္ဇာဆရာကြီးကလမ်းပြီးတော့អော်လိုက်ပြီးမှောင်ပန်နေ့ရသား3ယောက်ကို လမ်းပြောလိုက်တယ်။ဟောမောင်ရွှေပုတ်တော့လူလှုပ်ပြီးတော့နှင်းနေပါလားလို့ပြောလဲပြောဟောအဲ့ခေါင်းမိုးဘွားနေဖြုတ်ဆုံးပြုတ်ကြပြီးတော့ဟောက်မှာအယိုးတွေဖြစ်သွားတယ်။ဟောနှစ်တည်းကကျတော့အသားတွေမရှိတော့ဘူးလေ။ဟောဖုတ်တက်တက်နေလို့ကလူလို့ထင်နေရတာဖုတ်ဖက်သွားတဲ့အခါကျတော့အယိုးတွေရွေးကြံတော့ဒါဥစဉ်တို့ဒီအပြင်မှာလဲဒါတချို့နေရာတွေမှာရှိပါတယ်။ခါတည်းဖုတ်မထွက်မချင်းရလေအဲနေနေတာပဲအစားတွေလည်းတအားစားတယ်လူလင့်ထပြီးတော့ဟိုခိုးစားတယ်ဖုတ်ဝင်တဲ့လူတွေကအဲ့တော့ဖုတ်ထွက်သွားတဲ့အခါကျတော့အပြင်မှာလဲအဲဦးဇင်းတို့မတွေ့ဘူးပဲမလို့ကြားဘူးတယ်ဖုတ်ထွက်သွားလို့ရှိရင်အသားတွေမရှိတော့အယိုးတွေပဲကျန်တော့အခုလည်းအဲ့ဒါလိုပဲဝိဇ္ဇာဆရာကြီးကမောင်ရွှေပုတ်တို့ကလူလုံနေပါလားလို့ပြောလဲပြောလိုက်ရောအဲ့ဒီမောင်ပန်ကြီးကသား၃ယောက်ကလည်းအောက်ကိုပြုတ်ကြရပြီးတော့အယိုးလေးတွေပဲရှိဟိုထမ်းမင်ပေါ်မှာတက်နေတဲ့မောင်ပန်ကြီးကလည်းထမ်းမင်ပေါ်ပြုတ်ကြပြီးတော့အယိုးတွေပဲကျန်တော့အဲ့တော့မှဟိုရွာတီရွာသားတွေကဟောမောင်ပန်ကြီးကထမ်းမင်ပေါ်ကြတဲ့တေပြီးတော့ဖုတ်တက်နဲ့နေနေတာကိုအဲ့တော့ဖုတ်တက်နဲ့နေနေတဲ့အတွက်ဖုတ်တက်နဲ့နေပြီးတော့အိမ်တော်တွေကြလိုက်တယ်ဟိုသား၃ယောက်တော့ကြသွားတယ်လောကလူတရားပေါ့အဲ့ဒါလိုအဲ့တော့မှသိရအဲဆရာတော်ကြီးတွေဟောတဲ့ဥပမာပေါ့အထက်အညာကဒီပညာတက်တယ်ပညာတက်ဆရာတော်ကြီးတွေဟောတဲ့ဥပမာကိုဆရာတော်ကြီးကတရှင်ဟောအဲ့ဒီဟောတဲ့ဥစ္စာကိုဦးဇင်းတို့ကယောဂိတွေကိုတရှင်ပြန်ပြီးတော့ဟောပြရဲ့အဲ့ဒီဟောပြတဲ့အပေါ်မှာအခုဦးဇင်းဟောနေတဲ့မိမိတို့ခန္ဓာပဲလဲပြီးတော့နာတဲ့ယောဂီကတော့အကျိုးရှိခန္ဓာပဲလဲပြီးတော့မနာတတ်တဲ့ယောဂီကတော့ဒါသိတော့သိတာပေါ့သူစဉ်အခုဟောပြတဲ့ဒီဥပမာအတိုင်းပဲသိခန္ဓာထဲမှာမသိအဲ့တော့ဦးစဉ်တို့ကအဲ့ဒီဥပမာတာရကတွေပြောပြီးဆိုလို့ရှိရင်ပြောခြင်းလို့ပြောရတာဟောခြင်းလို့ဟောရတာမဟုတ်ပါဘူးဦးစဉ်တို့တည်းကအရှိရာဒီလိုပြုတ်လုံးလေးဖော်ပြီးတော့ဟောမှမှတ်မိတယ်နားလည်လွယ်တယ်ဒါကြောင့်မို့ဥပမာလေးတွေဆောင်းဆောင်ပြီးတော့အရှိရအရင်ကြိုဟောရအဲ့ဒီလိုအရှိကိုကြိုဟောပြီးတော့မှအရင်ဟောပြီးတော့မှခန္ဓာထဲကိုတစ်ခါပြန်ထည့်ပေးရအဲ့ဒီလိုခန္ဓာထဲကိုပြန်ထည့်ပေးလိုက်တော့မှတရားကျင့်တဲ့ယောဂီတွေလည်းဩငါရဲ့ခန္ဓာမှာဒီလိုရှိပါလားဆိုတာပြန်ပြီးတော့သိရအဲ့ဒါကြောင့်မို့ဦးဇင်အခုဟောတဲ့ဥပမာကြီးဒီမသိလို့ရှိရင်တော့ကိုယ်နဲ့ဘာမှမပတ်သက်ဘူးကိုယ်အကြောင်းလည်းမပါဘူးဘာဖြစ်လဲဆိုတော့ဆမ်းပင်တက်တဲ့မောင်ပန်ကြီးအကြောင်းဟောနေတာကိုကိုယ်အကြောင်းမဟုတ်ဘူးသမာမန်တော့ဆမ်းပင်တက်တဲ့မောင်ပန်ကြီးအကြောင်းဟောတာမဟုတ်ပါဘူးအခုမိမိတို့တရားကျင့်နေတဲ့ယောဂီတွေအကြောင်းဟောပေးနေတယ်ဒါမှမိမိတို့မသိနိုင်ဘာကြောင့်မသိနိုင်လဲဆိုတော့ခန္ဓာဘက်ကိုပြန်လဲပြီးတော့နာနိုင်တဲ့ဉာဏ်နာမရသေးလို့မနာနိုင်သေးတယ်အဲ့တော့ဘာလို့ဆိုလို့ရလဲဆိုတော့ထမ်းပင်ဆိုတာကဘာလို့ဆိုလို့ရလဲဆိုတော့ဟိုထမ်းပင်ကိုကြောတာမဟုတ်ပါဘူးဤစဉ်တို့ရရှိကြတဲ့ဟိုရုပ်ကိုဆိုလို့တာပါဒီထိုင်နေတဲ့ဒီရုပ်ကြီးအဲ့လိုဒီရုပ်ကြီးဆိုလို့တာဖြစ်တဲ့အတွက်ဦးစဉ်တို့တို့ဒီမောင်ပန်ကြီးကထမ်းပင်ပေါ်ကနေပြုတ်ကြသွားတယ်ဒီရုပ်ကြီးကရုပ်တရားကြီးကအဲ့တော့ထမ်းမင်ဘဝမောင်ပန်ကြီးကပြုတ်ကြသွားတယ်ဆိုတာကမောင်ပန်ကြီးဆိုတာဘာကိုပြောတာလဲကိုပြန်ပြီးတော့ခန္ဓာနဲ့ဟပ်ယူရတာဟုတ်အဲ့တော့မောင်ပန်ကြီးဆိုတာဒီဒီရုပ်တရားကိုပြောတယ်ရုပ်တရားကိုပြောတဲ့အတွက်ဒါအဲ့တော့ဟုတ်ပြီထမ်းမင်ဆိုတာဘာကိုပြောတာလဲပြန်ပြီးတော့ပြန်စီစစ်ကတာဟုတ်ပြန်စီစစ်ကတယ်အဲ့တော့ထမ်းမင်ဆိုတာဘာကိုပြောတာလဲဆိုတော့အခုယောဂီလူတွေဦးဇင်းတို့တွေမိခင်ရပဋိပန္နေထဲမှာနေတဲ့အချိန်ကိုစိုးလို့တာပါထမင်းဆိုတာကအဲ့တော့မိခင်ရပဋိပန္နေထဲကနေပြီးတော့ဦးဇင်းတို့တွေ6လကျော်10လရောက်လာတော့အပြင်ကိုရောက်လာတယ်လူလောကတွေအဲ့လူလောကတွေရောက်လာတာကိုမောင်ပန်နေသည်ထမ်းတတ်သမမောင်ပန်နေသည်ထမင်းဘဝပြုတ်ကြတယ်လို့စိုးလို့တာအဲ့တော့မောင်ပန်ကြီးကထမ်းမင်းဘဝပြုတ်ကြလိုက်တဲ့အခါကျတော့ဒီပြုတ်လဲပြုတ်ကြရောဒီမောင်ပန်ကြီးကထမ်းမင်းဘဝပြုတ်ကြလဲပြုတ်ကြရောဒ တခါတည်းအသက်မရှိတော့အသက်မရှိဘဲနဲ့တခါတည်းဖုတ်တတ်တဲ့နေနေရဲ့ဖုတ်တတ်တဲ့နေနေရတယ်ဆိုတာကမောင်ပန်းကြီးဖုတ်တတ်တဲ့နေတာကိုပြောတာမဟုတ်ပါဘူးအခုမိမိတို့တွေကဖုတ်တတ်တဲ့နေနေကြဦးဇင်းတို့တွေဘယ်လိုစိတ်တည်နေနေကြတာလဲဆိုတော့အခုအဲယောက်ျားမြင်ယောက်ျားသိမိန်းကလေးမြင်မိန်းကလေးသိဖုန်ကြီးမြင်ဖုန်ကြီးသိသီလရှင်မြင်သီလရှင်သိခွေးမြင်ခွေးသိကြက်မြင်ကြက်သိအဲ့ဒီအတိတွေနဲ့တိနေတယ်ရတော့ဟောပေါင်ပန်နေရဟောဖုတ်တတ်နဲ့ဖုတ်စိတ်နဲ့နေနေတယ်ဆိုတော့ဦးဇင်းတို့အဲ့ဒီစိတ်တွေနဲ့နေနေတာကိုမောင်ပန်နေဖုတ်စိတ်နဲ့နေနေတယ်လို့ပြောကြဖြစ်ပါတယ်အဲ့တော့မောင်ပန်နေအဲ့ဒီတတ်နဲ့နေနေလိုက်တာသာလုံးရောက်ရသွားတယ်အဲ့တော့ဖုတ်တတ်နဲ့နေလိုက်တဲ့ခါကျတော့သာလုံးရောက်ရသွားတယ်ဆိုတာကဟိုသာလုံးရောက်ရသွားတာကိုဆိုလိုခြင်းမဟုတ်ပါဘူးဒီခန္ဓာထဲမှာကျတော့အဲ့တော့လူလောကတွေရအောင်လာတဲ့ခါကျတော့ဥစဉ်တို့တွေဒီနာနဲ့အတန်နဲ့အတန်နာဝလာတိုက်တိုက်တဲ့ခါကျတော့အဲ့ဒီအတန်ကိုတခါတည်းဥစဉ်တို့ကသွားပြီးတော့မှတ်ကြတယ်အတန်ကိုမိဘတွေကတင်လိုက်တာဟုတ်အဲဒီအတန်ကြက်တန်ဆိုတော့ကြက်တန်လို့မှတ်ကြအဲ့တလို့မှတ်ပါမှတ်ပါများလာတော့ကြက်တန်လို့သိလာရအဲ့လိုကြက်တန်လို့သိလာရတဲ့ခါကျတော့သိလို့မပြီးသေးဘူးအဲ့ဒီအတန်ကိုမေးပြီးတော့ဟောတာဒီအတန်ဒီဒါကြက်ပဲဆိုပြီးတော့ပြန်ပြီးတော့မဆွဲဆွဲအောင်ပြန်ဆွဲယူရအဲ့လိုဆွဲယူရတဲ့အတွက်အတ္တိအတ္တဘဝနေပြီးတော့ဒီမှတ်တဲ့အမှတ်တွေသိတဲ့အသိတွေဒီဆွဲတဲ့အဆွဲတွေအတ္တိသုံးခုပေါ့အမှတ်မှာအသိမှာအယူမှာဒီသုံးခုကိုဒါသားလုံးရောက်ဒါမောင်ပန်နေရဒီဖုတ်ဆိတ်နဲ့နေလိုက်တာသားသုံးယောက်ခွာလာတယ်ဆိုတာဟိုမောင်ပန်ကြီးကအိမ်အောင်ကြပြီးတော့သားသုံးယောက်မွေးခွာတာကိုဆိုလိုတာမဟုတ်ပါဘူးဦးဇင်းတို့ဒီရုပ်တရားကြီးဟာတခါတည်းဒီဖုတ်ဆိတ်နဲ့တူတဲ့ဖုတ်ဆိတ်နဲ့တူတဲ့နှံတရားနဲ့ဒီပေါင်းလဲပေါင်းလိုက်ရောအဲ့တော့မှဒီအမတ်မအတိမအယူမဆိုတဲ့ဒီဝိပ္ပန္နတတရားသုံးပါးလဲလာတာကိုဆိုလိုတာပါအဲဒီရုပ်တရားကြီးသူ့ဟာသူမိခင်ရပရိသတ်နေတယ်ကနေပြီးတော့အဲလူလောကတွေရောက်လာတယ်မပါသေးဘူးသူ့မှာသူ့အသက်ရှိသေးတယ်မောင်ပန်းကြီးစောစောတောင်းကအသက်ရှိတယ်လို့အဲသူ့ဖုတ်ဆက်ရဘယ်တော့မှဝင်လာလဲဆိုတော့ဥစဉ်တို့နှစ်ခါလဲနှစ်နှစ်ကျော်သုံးနှစ်လောက်မှအဲဖုတ်ဆက်ရဆဝင်လာပြီအဲ့ဒါကိုယ့်ကိုယ်လေအဲတကယ်ဟိုလူထင်နေတယ်အဲကိုယ့်ကိုယ်မိန်းကလေးယောက်ျားလေးထင်နေတယ်အဲ့ဒါလို့ထင်ပြီးတော့နေနေကြတယ်အဲ့လိုနေနေတဲ့အခါမှာဝိဇ္ဇာရှေယကြီးကမောင်မန်းကြီးတို့နေတဲ့ရွာကိုရောက်ရောက်လဲရောက်လာရောအဲမောင်ချွေဖုတ်တို့ကလူလုံနေပါလားလို့ပြောလဲပြောလိုက်ရောဟောထမ်းမင်းဘောကနေပြုတ်ကြအဲခေါင်းမိုးဘောကပြုတ်ကြပြီးတော့အယိုးတွေဖြည့်သွားတဲ့ဆိုတာကြီးဟောဝိဇ္ဇာရှေယကြီးကိုဆိုလိုတာမဟုတ်ပါဘူးအခုမိမိတို့တရားအားထုတ်အားထုတ်တဲ့အခါကျတော့ကိုဖြစ်တာတွေကိုမသိဘူးမသိတာအဝိဇ္ဇာတိအဲ့ဒီကိုဖြစ်တာကိုကိုပြန်သိတဲ့ဝိဇ္ဇာဆိုတဲ့အတိဝိဇ္ဇာဆိုတဲ့ဉာဏ်ရလဲရပါရောအခုနောက်တော့အိမ်ခေါမိုးပေါ်ပြုတ်ကြတော့အောက်လဲရောက်ရောဟိုအယိုးစုတွေဖြစ်သွားတယ်ဆိုတာကအခုဝိဇ္ဇာဆိုတဲ့ဉာဏ်ရသွားလို့ရှိရင်လေအဲမိမိတို့ကိုယ့်ရုပ်ကြီးကိုအတုပလို့မြင်တဲ့သူမြင်တယ်အယိုးစုလို့မြင်တဲ့သူမြင်တယ်ခန္ဓာ၅ပါးလို့မြင်တဲ့သူမြင်တယ်အဲ့ဒါလို့အမှန်တိုင်းမြင်တော့အမှန်တိုင်းသိသွားတာကိုဟောမောင်ပန်နေတော့ဟောဖုတ်သက်ဟောဖုတ်စိတ်ထွက်သွားပြီးတော့အယိုးပုံလေးတွေဖြစ်သွားတယ်လို့ပြောတာဒီတရားကျင့်လို့ဝိဇ္ဇာဉာဏ်ရသွားရင်ဒီကျုပ်တရားမှရှိတဲ့အရှိအတိုင်းပေါ့ပြန်ပြီးတော့မြင်သွားရတာကိုဆိုလိုတာပါရောပြီးတယ်ဒါတော့ရှေ့ကဆရာတော်ကြီးဟောထားတဲ့ဥပမာလေးတွေကလေဦးဇင်းတို့ဒီတရားတွေကျင့်ပြီးတော့ဆရာတော်ကြီးကလည်းတရှင်းနာတယ်ပြန်ဟောပြတယ်ခန္ဓာနဲ့ပြန်ဟောပြလိုက်တော့စေမတန်ဟိုကောင်းတဲ့ဥပမာတွေဖြစ်တန်တရားကိုလွတ်ကြောင်းဥပမာတွေတာဒကလေးတွေဖြစ်ဒါကြောင့်ဦးဇင်းတို့ကတဆင့်ပြန်ပြီးတော့ဟောပြပေးတယ်ဟောပြီးတော့မိမိတို့ခန္ဓာတွေကိုအခုလိုပြန်ထည့်ပြလိုက်တော့ဩဒီဥပမာဟိုမောင်ပန်ကြီးပြောတာမှမဟုတ်ပဲငါတို့အတွက်ကိုရင်ရွယ်ပြီးတော့ ဥပမာတင်ပြီးတော့ဟောနေတာပဲလို့ဆိုတာသိပါတဲ့အတွက်နောက်တရားနာလို့ရှိရင်လေအဲသူ့ခန္ဓာထဲမှာကိုနာတက်သွားတယ်ခန္ဓာဘက်ကိုညံလဲပြီးတော့ပဲဆရာတော်တွေပဲဟောဟောပဲဆရာတော်တွေပဲပြောပြောနှိမ့်ပြီးတော့နာတက်သွားပါတယ်အဲ့တော့မှကိုယ်ခန္ဓာမှာရှိတဲ့အပိဓမ္မာတရားနဲ့ဟောရုပ်လုံးပေါ်ပြီးတော့ဟောပြီးနဲ့တုတ်တန်နဲ့တုတ်တန်ကိုခန္ဓာအပိဓမ္မာနဲ့ဆက်ပြီးတော့နာတက်သွားလို့ရှိရင်တုတ်တန်ဒီခန္ဓာထဲရောက်လို့ရှိရင်တုတ်တန်ပေါ်တဲ့ရုပ်လုံးပြောက်ပြီးတော့ခန္ဓာအပိဓမ္မာကအရှိတရားတွေကိုပြန်ပြီးတော့သိရအဲ့လိုသိတဲ့အတွက်လွတ်ကြောင်းနေရပါတယ်ဒါကြောင့်မို့အခုတရားကျင့်တဲ့ယောဂီတွေဒီပယ်ဆရာတော်ပဲဟောဟောဥပမာပေးပြီးဆိုရင်တင်းတင်းချာချာခန္ဓာနဲ့ဟပ်ပြီးတော့နဲ့တလုံးသဘောပေါက်ရင်ကိုယ်အတွက်တန်တရားတစ်ချက်လွတ်တယ်ဦးဇင်းတို့လေအဲတလုံးသဘောပေါက်ရင်ကိုယ်မှာတန်တရားတစ်ချက်လွတ်မြောက်သွားတယ်အဲ့တော့ပယ်ဆရာတော်ဒီပဲဟောဟောဦးဇင်းတို့နာတက်လာတယ်အရင်တော့ကတော့မနာတက်ဘူးကြိုက်လည်းမကြိုက်ဘူးကိုယ်ဆရာတော်ကကိုယ်ဆရာတော်ကိုယ်ဆရာတော်ဟောတဲ့တရားလွတ်လို့ပယ်ဆရာတော်ဟောဟောဦးဇင်းတို့လေနာကျင်စိတ်မရှိဘူးကိုယ်ကမှညံမမိကြဘူးအဲ့ဒီနောက်တောင်တက်တဲ့ညံနာရလာတော့ခါကျတော့ဆရာတော်တွေလေပဲဆရာတော်ပဲဟောဟောအကုန်ကောင်းတယ်တရားလေနားလိုက်အရသာရှိအဲ့တော့မှမိမိတို့တရားရဲ့အရသာကိုသိရအခုနေရာတော့သိမသိကြသေးပါဘူးအဲ့ဒါလို့သိရအောင်လို့လည်းအခုလို့ကြိုးစားပြီးတော့အားထုတ်ရပါတယ်ဒါကြောင့်မို့ဒီညဘက်ထိုင်တဲ့အထိုင်မှာလည်းဒီတရားတွေကိုစတင်ပြီးတော့အားထုတ်ရအောင်ဥစဉ်ဟောတာလည်း30မိနစ်40ကြာသွားတယ်အဲ့တော့အာလုံးလောက်ချင်းနမောတတ္တ၃ချိန်ဆိုကြရအောင်